Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇွန်လ28ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ချပါစေရှင်ကျွန်မကသင်္ကီထိုက်ပါ
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဲအေးတန်နာကျော်နဲ့ကျွန်တော်ကြော်ကြော်သိညင်ညာပါရုရှားနဲ့ထိတဲ့တွေ့အောင်ယူကရိန်းကိုအမေရိကန်ကမြှောက်ပေးနေတယ်လို့ရုရှားကဆွဆွလိုက်ပါတယ်ဒီကနေ့အပြင်ကမ္ဘာနေရာအများပြားမှာမွတ်စလင်တို့ရဲ့ရမဒန်ဥပုသ်လစတင်တဲ့နေ့ဖြစ်ပါတယ်ထိုင်းနိုင်ငံမှာ2015အောက်တိုဘာလကျရင်ရွေးကောက်ပွဲတွေကျင်းပမယ်လို့အာနာသိန်းစစ်ကောင်းဆောင်ကကြေညာခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ကြာရောက်တဲ့မြန်မာတရုတ်အိန္ဒိယတို့ရဲ့ငြိမ်းချမ်းစွာအထူးရှင်တွဲနေထိုင်ရေးမူငါရက်ကျင်းပခဲ့တဲ့260ပြည့်အခမ်းအနားတရုတ်ဖို့အတွက်မြန်မာသမ္မတရဲ့တရုတ်ခီးစဉ်အပေါ်သုံးသက်ချက်တွေကိုစူးစီးတင်ပြတဲ့အခါမှာတော့
အာဒီကပွင့်လင်းလာမှုအောင်မှာအနောက်နိုင်ငံတွေကသူကပိတ်ဆို့မှုတွေပါတယ်အများကြီးလျှော့လာတာကိုလျှော့လာပြီးအနောက်နိုင်ငံနဲ့ဆက်ဆံရေးတွေသိပ်ကောင်းလာတဲ့အခါမှာအနောက်နိုင်ငံတင်တဲ့ဒီမိုကရေစီမူဗ်တွေနဲ့ပတ်သက်
တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောရဲ့ပြောကြားချက်ပါရှင်အပြည့်အစုံကိုမကြခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့ကချင်ဒုက္ခသည်တွေကိုကူညီထောက်ပံ့ပေးနိုင်ဖို့ဆွေးနွေးခဲ့ကြတဲ့အခြေအနေနဲ့အရှင်းနဲ့တောင်တရုတ်အရေးစုစည်းတင်ပြချက်တွေကိုလည်းဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင
်။ရုရှားနိုင်ငံကိုစိန်ခေါ်အောင်ယူကရိန်းကိုအမေရိကန်ကမြောက်ထိုးပင့်ကိုလုံနေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကဆွဆွဲပြောဆိုလိုက်ပါတယ်။ယူကရိန်းခေါင်းဆောင်တွေအနေနဲ့ထိတိုက်တွေ့တဲ့လမ်းကြောင်းကိုဦးတည်အောင်မိမိတို့ရဲ့အမေရိကန်မိတ်ဆွေတွေကတွန်းအားပေးဖို့လိုလားနေတော့မယ်လို့ဒီကနေ့ရုပ်မြင်သံကြားကနေဆာဂီလက်ဖရော့ဖ်ကပြောခဲ့တာပါ။စစ်စံညနိုင်တာတွေရာရုရှားနဲ့သူ့ရဲ့ဥရောပမဟာမိတ်တွေပေါ်မှာပဲတည်မြှောက်ထားမယ်ဆိုရင်ယူကရိန်းအချက်အလက်ကိုဖြေရှင်းနိုင်မယ့်အခွင့်အလမ်းပိုကောင်းလိမ့်မယ်လို့လက်ဖရော့ဖ်ကပြောပါတယ်။ရုရှားလူလာတဲ့တိကျောက်ခွက်ထွက်ရေးဝါဒီတွေနဲ့တစ်ဖက်သက်အပြစ်ခတ်ရဲဆဲထားတာကိုယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကတောက်ကြနေမှာနောက်ထပ်3လတက်တန်းထပ်တိုးခဲ့ပါတယ်။ယူကရိန်းစစ်ဘက်ကအပြစ်ခတ်ရဲဆဲကိုလိမ့်လာနေသမျှသူတို့လက်လိုက်နာမယ်လို့သဘောတူချက်ကပြောထားပါတယ်။သမ္မတပိုရိုရှန်ကိုရဲ့တောက်ကြနေကြေညာချက်ထွက်မလာခင်မှာဒိုနက်စ်ဒေသအစီပိုင်းကခရမိုတော့ရှ်အရက်မှာတိကျခွက်ထွက်ရေးဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား၄ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ယူကရိန်းကပြောပါတယ်
။စီးရီးယားနိုင်ငံနဲ့အီရတ်ကြားမှာတကယ့်ကိုအရန်တားမရှိတဲ့နယ်စပ်ကိုဖျက်ချော်ပြီးတော့သဘုံတွေချိတက်လာလို့ဒေသတလွားမှာတွေ့ဝေမှုတွေဖြစ်ရတယ်ဆိုပြီးတော့စီးရီးယားနိုင်ငံရဲ့သဘောထားအလဲလက်ရှိတဲ့အတိုက်ခံရေးကောင်ဆောင်ကပြောလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးကိုအရင်တွေကထက်ပိုပြီးတော့အပြင်းထန်ဆုံးလုပ်ရမယ့်အချိန်ရောက်နေပြီလို့စီးရီးယားအတိုက်ခံကောင်ဆောင်အာခမက်အယ်ဂျာဘာကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုဆော်ဒီအာရေဗျားနိုင်ငံဂျဒါမြို့မှာပြောသွားခဲ့ပါတယ်။စီးရီးယားသမ္မတဘက်ရှယ်အယ်အာဆက်ရဲ့တပ်ဖွဲ့တွေရော ISIL Iraq Islamic နိုင်ငံတော်အဖွဲ့နဲ့ Levant အဖွဲ့ဒီလိုမျိုး Al Qaeda ကွန်ရက်ရဲ့အဖွဲ့တွေကိုပါပြန်တိုက်ထုတ်ဖို့လှုံ့ဆော်နေရတဲ့အလျောက်အတိုက်ခံတွေကို American နဲ့ Saudi Arabia ကအကူအညီတွေပို့ပြီးပေးဖို့တူတောင်းဆိုသွားခဲ့ပါတယ်။ဒီ ISIL Sunni အစွန်းရောက်တွေကိုတိုက်ထုတ်ဖို့အတွက်သဘောထားအလဲအလှယ်ရှိတဲ့သဘုံတွေကတိတ်ကိုအရေးကြီးပါတယ်လို့ Mr. Kerry ကမစ္စတာဂျာဘာကိုပြန်ပြောပြောသွားတာပါဒီလိုအတိုက်ခံတွေနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့မစ္စတာကယ်ရီဟာ sorry ဘယင်အဗ်ဒူလာနဲ့တွေ့ဆုံခဲ့ပါတယ်သူတို့ကစီးရီးယားနဲ့အီရတ်ကပို့ပြီးတော့ကြီးမားလာနေတဲ့ပြည်ပခါတွေအကြောင်းကိုစနေနေ့ကူးတဲ့အထိနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပါတယ်ရှင
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေကိုစစ်တပ်ကတိုက်ခိုက်နေရတာနဲ့အများစစ်တပ်ကနေထွက်ပြေးနေရသူဒုက္ခသည်ထောင်ပေါင်းများစွာကိုကူညီဆောင်ရှောက်ဖို့အတွက်အစိုးရဟာကြီးမားတဲ့စင်ကုန်မှုနဲ့ရင်ဆိုင်နေရပါတယ်သူရဲ့နေအိမ်တွေကိုစွန့်ခွာပြီးဘေးကင်းလုံခြုံရာစီထွက်ပြေးကြရတဲ့လူထောင်ပေါင်းများစွာကိုနေရာချထားပေးဖို့အတွက်အစိုးရကကူညီကယ်ဆယ်ရေးစခန်းတွေဖွင့်ပေးထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရီဖာတောက်ကြနေကဒုက္ခသည်စခန်းတစ်ခုစီတွားရောက်ပြီးအစိုးရကအကူအညီပေးသွားပါမယ်ဆိုတာကိုအာမခံပြောကြားခဲ့ပါတယ်
။ Hukumat aur fauj milkar aapki
the government and military together are trying to ease your problems.
ခင်ဗျားတို့ရဲ့ပြဿနာတွေပြည်လည်သွားစေဖို့အစိုးရနဲ့စစ်ဖက်အတူတကွကြိုးစားလှုပ်ဆောင်နေပါတယ်။မကြခင်မှာပဲအဲ့ဒီအခက်အခဲတွေတဆင့်ပြတဆင့်အဆုံးသတ်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဝန်ကြီးချုပ်ရှရစ်ကဒုက္ခသည်တွေကိုပြောခဲ့ပါတယ်။ဝန်ကြီးချုပ်ရှရစ်ရဲ့အစိုးရနဲ့ TTP လို့တည်ကြတဲ့ပါကစ္စတန်တာလီဘန်အဖွဲ့နဲ့သူတို့နဲ့ဆက်ဆက်တဲ့စစ်သွေးကြောအဖွဲ့တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေဘယ်လိုရလမ်းမထွက်မလာပဲအဆုံးသတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်စစ်ဖက်ကစစ်စင်ရေးဆလုပ်ခဲ့တာပါ။စစ်စင်ရေးအောင်မြင်တယ်လို့စစ်ဖက်ကပြောနေတဲ့အချိန်မှာပဲလိလသုံးသက်သူအများအပြားရဲ့အခေါ်အရလူသားဘေးဒုက္ခအကျပ်အတဲဆိုတာနဲ့အစိုးရရင်ဆိုင်နေရတာပါ။
မွတ်စလင်တို့အတွက်ထွတ်မြတ်ထားတဲ့ရမဒါဥပုပ်လကိုဒီကနေ့ပဲစတင်လိုက်ပြီဖြစ်ပါတယ်ရမဒါကာလမှာဘုရားသခင်ကကုရမ်ကျမ်းစာကိုတမန်တော်မိုဟာမက်ကိုပေးရခဲ့တယ်လို့မွတ်စလင်တွေအယူရှိတာပါဒီရမဒါဥပုပ်လအတွင်းမှာမွတ်စလင်တွေနေ့ဘက်အလင်းရောင်ရှိနေတဲ့အချိန်မှာအစာနဲ့ရေရှောင်ပြီးတော့ဥပုပ်ဆောင်ကြပါတယ်ဒီလိုရမဒါကာလမှာပြည်ရင်းပြည်ပမွတ်စလင်အတိုင်းဝိုင်းတစ်ခုလုံးအတွက်အမေရိကန်သမ္မတဘရက်အိုဘားမားကဆုမွန်တောင်းပေးသွားပါတယ်ညပိုင်းမှာဥပုပ်ထွက်တဲ့after ညစာစားပွဲအတွက် American Muslim တွေကိုအင်ဂျီရောကိုဖိတ်ကြားဖို့စောင့်မျှော်နေကြောင်းလည်းသမ္မတဥပမာကပြောပါရည်ဒီနေ့မှာကရမဒါဥပုပ်လကကဗတ်ဖလားဘောလုံးပွဲနဲ့အချိန်သွားပြီးတော့တိုက်ဆိုင်နေတာဖြစ်ပါရည်ဘောလုံးအသင်းတွေထဲမှာလည်း Muslim ဘောလုံးသမားတွေပါတာမလို့ဘရာဇီးလ်ကအပူဒဏ်ကိုခံနိုင်ဖို့ဘောလုံးပွဲမှာပါဝင်နိုင်ဖို့ကိုခန္ဓာမှာရေတပ်ပြေဝဖို့နဲ့အာဟာရအလုံးလောက်ရအောင်လို့နေမထွက်ခင်ဘလို့ဖြည့်တင်းထားမလဲဆိုတာမွတ်စလင်ဘောလုံးသမားတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပါတယ်။ FIFA ဘောကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ကျန်းမာရေးဌာနအကြီးအကဲကတော့ရမန်ဒါလအတွင်းမှာစနစ်တကျကျင့်ကြံနေထိုင်မယ်ဆိုရင်တော့ကစားသမားတွေအတွက်လှုပ်ရှားမှုဆွဲရည်ကိုထိခိုက်စရာမရှိပါဘူးလို့ဒီသတင်းပတ်အစောပိုင်းကပဲပြောသွားခဲ့ပါတယ်။2012လန်ဒန်အိုလံပစ်အားကစားပွဲတော်တုန်းကတော့ဘာသာရေးခေါင်းဆောင်တွေကတချို့မွတ်စလင်အားကစားသမားတွေရဲ့ဥပုံနာကနေပြီးတော့ကင်းလွတ်ခွင့်ပြုခဲ့ပါတယ်ရှင
်ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရဲစနေနေ့ညနေပဲသတင်းများကိုဆက်လက်နှာစင်နေကြတာပါ။ထိုင်းနိုင်ငံမှာဂျာဖြတ်ကာလယာယီအခြေခံဥပဒေတရက်ကိုနောက်လာမှချမှတ်ကျင်းသုံးမှာဖြစ်ပြီး2015ခုနှစ်အောက်တိုဘာလမှာရွေးကောက်ပွဲတွေကျင်းပမယ်လို့အာဏာသိမ်းစစ်အစိုးရကတောက်ကြနေမှာပြောလိုက်ပါတယ်။နိုင်ငံမှာဒီမိုကရေစီကိုပြန်ပြီးထိန်းသိမ်းတည်ဆောက်ဖို့ပိုပြီးတည်ကြတဲ့လူငန်းလန်းစဉ်တစ်ခုကိုစစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကတနင်္ဂနွေလုံးကိုရုပ်မြင်သံကြားကနေချပြပြောဆိုခဲ့တာပါ။ဇူလိုင်လမှာဂျာဖြတ်ယာယီအခြေခံဥပဒေတရက်ကိုကျင်းပပြီး2015ခုနှစ်ဇူလိုင်လမှာစပြီးအာဏာသက်ရောက်မဲ့ရေရှည်အခြေခံဥပဒေမူကြမ်းတရက်ကိုရေးဆွဲမယ်လို့အာဏာသိစစ်ကောင်ဆောင်ကပြောပါတယ်။ယာယီအခြေခံဥပဒေကနေဂျာဖြတ်လွှတ်တော်တရက်ပေါ်လာပြီးစက်တင်ဘာလမှာတိုင်းပြည်ကိုစပြီးအုပ်ချုပ်မဲ့အစိုးရအဖွဲ့တစ်ခုဖွဲ့စည်းနိုင်မယ်လို့ဗိုလ်ချုပ်ကြီးပရယုတ်ကပြောပါတယ်။အဲဒီနောက်မှာခန့်အပ်ထားတဲ့ပြည်ပင်ပြောင်းလဲရေးကောင်စီနဲ့အခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မတီတို့ဟာ2015ခုနှစ်ဇူလိုင်လမှာစပြီးအာဏာသက်ရောက်မဲ့ရေရှည်အခြေခံဥပဒေတရက်ကိုရေးဆွဲချမယ်လို့သူကပြောပါတယ်။အဲ့ဒီရေရှိအခြေခံဥပဒေကိုအတည်ပြုပြီးတဲ့နောက်၃လပတ်ဝန်းကျင်အတွင်းအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ပရယုတ်ကပြောပါတယ်။လွန်ခဲ့တဲ့၃နှစ်ကမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုနဲ့ရွေးကောက်တင်မြှောက်ခဲ့တဲ့အစိုးရကိုထိုင်းစစ်တပ်ကမေလ22ရက်နေ့မှာသွေးထွက်တန်ယူမရှိဘဲအာဏာသိမ်းဖျောက်ချခဲ့တာဖြစ်ပါတယ်။
ပနမားနိုင်ငံတရားရုံးတရုံးကမြောက်ကိုရီးယားတင်မော့ရဲ့ကက်ပတိန်နဲ့တခြားအရာရှိ2ဦးကိုလက်နက်မှောင်ကိုမှုကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်။မနစ်ကအဲ့ဒီတင်မော့ပနမားတူးမြောင်းကိုဝင်ရောက်လာတော့တင်မော့ပေါ်မှာကျူဘားနိုင်ငံကလက်နက်တွေကိုကျင်းညာမထားဘဲနဲ့တည်ဆောင်လာတာပါ။ဒီချန်ချောင်ကန်တင်မော့ပေါ်ကအရာရှိတွေကိုလွှတ်ပေးဖို့တရားရုံးကတောက်ကြနေကပဲအမိန့်ချသွားခဲ့တာဖြစ်ပါတယ်။တင်မော့ပိုင်ရှင်ကဒန်ချင်းငွေဒေါ်လာ6သိန်းခွဲကျော်ပေးဆောင်လိုက်ပြီးတဲ့နောက်မှာတင်မော့ပေါ်ပါလာတဲ့တခြားဝန်ထမ်း32ဦးကိုတော့ပြီးခဲ့တဲ့ February လတည်းကပြန်လွှတ်ပေးလိုက်ပါတယ်။အဲ့လိုမျိုးသူတို့တည်ဆောင်လာတဲ့လက်နက်ခဲယံတွေဟာတရားဝင်အယောင်းဝယ်ပြုလာတာပါလို့မြောက်ကိုရီးယားကပြောပါတယ်။ကုလသမဂ္ဂအဆုံးဖြတ်ချက်ကိုဓာတ်ရိုက်ချိုးဖောက်ပြီးတော့မြေပြင်ကနေဝေဟင်ပြစ်ဒုံးကျင်နဲ့တိုက်လေရင်အစိပ်ပိုင်းတွေအပါအဝင်ဆိုဗီယက်ခေတ်လက်နက်ခဲယံတွေကိုကျူဘားကနေမှောက်ခိုကူးလာတာကို2013ဇူလိုင်လမှာဖမ်းဆီးမိပြီးတော့တင်မောသားတွေဖမ်းခံခဲ့ရတာဖြစ်ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့မှုကိုရှောင်ရှားဖို့ခက်ခဲစံပြတဲ့နိလန်းတွေအသုံးပြုခဲ့ကြတယ်လို့ကုလသမဂ္ဂအဖွဲ့တစ်ခုကမလားကပဲပြောသွားပါတယ်။ကျူဘားရဲ့စင်ကာပူမှာရှိတဲ့မြောက်ကိုရီးယားကျူဘားနဲ့စင်ကာပူမှာရှိတဲ့မြောက်ကိုရီးယားတန်ယုံကဒီလိုတားမြစ်လက်နက်မောင်းခိုကိစ္စကိုစီစဉ်ပေးတာလို့ယူဆကြောင်းကုလအစည်းအဝေးခန်းဆောင်မှာဆွထားတာပါ။တိုင်းလျင်နဲ့ဒုံးကျည်စနစ်တွေအပါအဝင်လက်နက်မျိုးစုံကိုမြောက်ကိုရီးယားကတင်သွင်းဒါမှမဟုတ်တင်ပို့လို့မရဘူးလို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချထားတာဖြစ်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကဟော်တယ်လေးတစ်ခုမှာပေါက်ကွဲမှုဖြစ်ခဲ့တာကြောင့်လူ10ဦးသေဆုံးပြီး14ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘောချီမြို့ပြင်မှာတောက်ကြနေနှောင်းပိုင်းကဖြစ်ခဲ့တဲ့ပေါက်ကွဲမှုရဲ့လက်သေးဖြစ်ဘယ်သူကမှတော့ချက်ချင်းမကြေညာသေးပါဘူး။အဲ့ဒီအဆောက်အဦးဟာပြည်ထစာလုပ်ငန်းလုပ်တဲ့နေရာဖြစ်လူသိများတဲ့နေရာဖြစ်တယ်လို့ပြင်သစ်သတင်းဌာနကပြောတာကြောင့်ဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြော်ရဲ့ပြစ်မှတ်နေရာတစ်ခုဖြစ်ပွဲရှိပါတယ်။ဘားတွေခရစ်ယာန်ဘုရားကျောင်းတွေအနောက်တိုင်းတင်ယိုးကိုတင်တဲ့ကျောင်းတွေအပါအဝင်မကောင်းဆိုးရွားအဖြစ်ဖြစ်တယ်လို့သူတို့ယူဆတဲ့နေရာတွေကိုဘိုကိုဟာရမ်အဖွဲ့ကအကြံဖက်တိုက်ခိုက်လို့ရှိပါတယ်။ ချီဘော့မြို့ကစစ်ကြောတဲ့အရွယ်ចောင်းသူ200ကျော်ကိုမကြသေးခင်လတွေအတွင်းဘူကူဟာရမ်အဖွဲ့ကပြန်ပြီးဆွဲခဲ့ပြီးတဲ့နောက်ဒီအဖွဲ့ပေါ်နိုင်ငံတကာကအထူးသတိပြုမိလာပါတယ်ဘူလီဗီးယားနိုင်ငံမှာလက်ရှိလက်ဝဲရင်အစိုးရအာဏာရအုပ်ချုပ်နေတာနဲ့လက်လျောညီတွေဖြစ်စေဖို့လက်ဝဲရစ်နိုင်ငံတလုံးထားလိုက်ပါပြီဘူလီဗီးယားနိုင်ငံလာဘတ်မြို့တော်ကကွန်ကရစ်လွှတ်တော်အဆောက်အဦမှာတတ်ထားတဲ့နိုင်ငံကိုဒီသတင်းပတ်မှာပြောင်းပြန်လှည့်ခဲ့တာပါပုံမှန်အားဖြင့်လက်ရရည်အနေထားရှိတဲ့နိုင်ငံလက်တံတွေနဲ့ကဏ္ဍတွေကိုလက်ဝဲရစ်လက်လိုက်တာဖြစ်ပါတယ်အခုလိုလုပ်လိုက်တာဟာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတွေနဲ့တောင်ပိုင်းသွင်မြင်လက္ခဏာကိုပြန်ပြီးထိမ့်သိမ့်မှုရည်ရွယ်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းဒါကိုလူတိုင်းကျင့်တတ်ကြတာတော့မဟုတ်ပါဘူး။နိုင်ငံပြောင်းပြန်လှည့်တဲ့ကိစ္စကိုမြို့တော်ရဲ့ဒေသခံတချို့အပါအဝင်အတိုက်ခံလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ပြောဆိုထားကြပါတယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအပြင်ဒီကနေ့မှဒုတိယဆင့်16သင်းရှုံးထွက်ပြိုင်ပွဲတွေစတင်တော့မှာဖြစ်ပြီးတောင်အမေရိကတိုက်ကအသင်း၄သင်းရှင်ပြိုင်ကစားကြပါမယ်။အင်ရှင်ဘရာဇီးနဲ့ချီလီတို့မြန်မာစံတော်ချိန်စနေနေ့ည10:00နာရီခွဲမှာကစားကြမှာဖြစ်ပြီးကိုလိုဘီယာနဲ့ဥရုဂွေအသင်းတို့မြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့2နာရီခွဲမှာကစားကြပါမယ်။ဥရုဂွေအသင်းမှာတော့အီတလီနဲ့ပွဲမှာတစ်ဖက်ကစားသမားကိုသွားနဲ့ကြိုက်လိုက်လို့ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ရဲ့ဒဏ်ခတ်အရေးယူမှုခံထားရတဲ့အလီကတိုက်စစ်မှု Luis Suarez ပါလာမှာမဟုတ်တော့ပါဘူး။ဆော်ရက်စကို FIFA ကနိုင်ငံတကာဘောလုံးပွဲ6ပွဲကစားခဲ့ပိတ်ပင်ခဲ့တယ်လို့ဘောလုံးအကစားနဲ့ဆက်ဆက်တဲ့ဘယ်လိုကိစ္စမျိုးကိုမှလေးလာကြမလုပ်ရဘူးလို့တန်ခတ်အရေးယူခဲ့တာဟာသိပ်ပြင်းထန်လွန်းတယ်လို့ဆော်ရက်စ်သွားနဲ့ကြိုက်တာကိုခံခဲ့ရတဲ့အီတလီကစားသမားဂျီယိုဂျီယိုကီလီနီကဒီသတင်းပတ်အစောပိုင်းမှာပြောခဲ့ပါတယ်။အဲ့ဒီဖြစ်ရက်အတွက်ဒဏ်ငွေအမေရိကန်ဒေါ်လာ3,200ချမှတ်ခံခဲ့ရတဲ့ဆော်ရက်စ်ကသူ့ကိုအားပေးသူတွေကိုဥရုဂွေးကသူ့ရဲ့အိမ်စင်ဝင်ကနေတောက်ကြနေကနှုတ်ဆက်ခဲ့ပါတယ်။အခုဆော်ရက်စ်ပေါ်ပြစ်ဒဏ်ချမှတ်ခဲ့တာအပြင်ကမ္ဘာဖလားဘောလုံးပြိုင်ပွဲသမိုင်းတစ်လျှောက်ကစားပွဲအတွင်းဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုအပေါ်အပြင်းထန်ဆုံးပြစ်ဒဏ်ချမှတ်တာပဲဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိပ်တန်းရောက်သတင်းတွေကိုကိုကျော်ကျော်သိနေမှတ်ရေးတင်တာကြောလို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာတရုတ်နဲ့အိန္ဒိယခေါင်းဆောင်တို့ဟာဒီကနေ့ဇွန်လ28ရက်နေ့မှာကျရောက်တဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ကြီးညာခဲ့တဲ့260ပြည့်အခမ်းအနားအတွက်ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။လက်ရှိအခြေအနေမှာတရုတ်အနေနဲ့ဒေတာရင်းနိုင်ငံတချို့နဲ့ပိုင်းနက်ဆိုင်ရာအငင်းပွားမှုတွေရှိနေတာအပါအဝင်ကမ္ဘာတလွှားစီးရေးတင်းမာမှုတချို့ရှိနေတဲ့အချိန်မှာလွန်ခဲ့တဲ့ဆယ်စုနှစ်6ခုလောက်ကကျင့်သုံးခဲ့တဲ့ဗက်မလိုက်သဘောတူညီမှုကခေတ်ကာလအခြေအနေနဲ့လက်ရောမှုရှိပါရဲ့လားဆိုတာနဲ့အတူမြန်မာသမ္မတရဲ့တရုတ်ခီးစဉ်ကဘယ်လောက်အရေးပါနေတယ်လဲဆိုတာတွေကိုမြန်မာအရေးသုံးသပ်သူတို့ရဲ့ရှုမြင်ချက်တွေကိုစူးစီးတင်ပြပေးပါမယ်။ဒီကနေ့ဇွန်လ28ရက်နေ့ဟာဆိုရင်မြန်မာတရုတ်နဲ့အိန္ဒိယတို့သဘောတူညီထားတဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ9ရက်ကြီးညာခဲ့တဲ့260ပြည့်ဖြစ်ပါတယ်။1954ခုနှစ်ကမြန်မာတရုတ်နဲ့အိန္ဒိယခေါင်းဆောင်တွေကြီးညာခဲ့တဲ့ဗက်မလိုက်မှုတွေထဲမှာတော့အချုပ်အခြာအာဏာပိုင်မှုကိုလေးစားဖို့မကျူးကျော်ဖို့ပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ဖို့နှစ်ဖက်တို့သာရူညီမျှရှိဖို့နဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့တွေကိုသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဗက်မလိုက်မှုတွေကြီးညာခဲ့တဲ့260ပြည့်အခမ်းအနားကိုဒီကနေ့ဘေကျင်းမြို့တော်မှာကျင်းပခဲ့တာပါဒီအခမ်းအနားကိုတက်ရောက်ဖို့အတွက်မြန်မာသမ္မတဦးသိန်းစင်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်လို့တော့မြန်မာတရုတ်ဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောကအခုလိုစပြီးပြောပါတယ်
။ဒီနေ့နှစ်ခင်းမှာပဲပြည်သူခမ်းမမှာအဲဝန်ကြီးချုပ်ကသမ္မတတရုတ်ပြည်ကသမ္မတကဝန်ကြီးချုပ်တွေအကုန်တက်တယ်။တက်ပြီးတော့အဲ့ဒီအခမ်းအနားတော်တော်ကြီးကြီးကျယ်ကျယ်လုပ်ပါတယ်။ပြီးခြားတွေ့တာတွေလည်းရှိတယ်။ဥပမာအားဖြင့်ဒီနေ့မနေ့ကဆိုရင်သူတို့ပြည်သူအတိုင်းမင်းကဥက္ကဋ္ဌနဲ့ဦးသိန်းစင်နဲ့တွေ့တယ်ပေါ့။တွေ့တဲ့အခါမှာတော့သူတို့ပြတာပြောတာတွေကတော့တိတ်ထူးထူးခြားခြားတော့မပါပါဘူး။ဦးသိန်းစင်ကလည်းနှစ်နိုင်ငံဆက်ဆံရေးကိုပုံမကောင်းမအောင်လှုပ်ဆောင်သွားမယ်။နှစ်နိုင်ငံကွန်ပယ်ရေးတွေပိုပြီးတိုးတက်အောင်လှုပ်ဆောင်သွားမယ်ဒါတွေပဲပါပါတယ်။ဒါမဲ့တရုတ်ကဟိုတနကဗျူဟာခြေလမ်းနေမှာတော့သူကအိန္ဒိနာချင်းနိုင်ငံနေနဲ့ဆက်ဆံရေးတိုးဖို့စီးပွားရေးပုံမှုလှုပ်ဆောင်မှုဆိုတဲ့ဟာတွေရှိတာကိုအဲ့ဒီဟာတွေဆက်လက်ဆွေးနွေးမယ်ထင်တယ်အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့ဗမာရဲ့တရုတ်ရဲ့ဈေးညံလမ်းဖောက်ဖို့သူတို့စဉ်းစားနေတာကိုအဲ့ဒီဟာကြီးအတွက်လည်းသူတို့တော်တော်ဟိုတလောရတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်လည်းလာတာကိုအဲ့ဒီကိစ္စကိုတော်တော်အရေးပေးပြီးတော့ဆွေးနွေးနေတာတွေ့ရတယ်အဲ့တော့ဒီကိစ္စတွေပါမယ်ထင်တယ်
နှစ်ပေါင်း60သက်တမ်းရှိခဲ့ပြီဖြစ်တဲ့ဗက်မလိုက်မှုတွေဟာဒီကနေ့ဒီကာလတရုတ်နဲ့အိန္ဒိချင်းတွေပိုင်းနက်ဆိုင်ရာအငင်းပွားမှုတွေဖြစ်နေတဲ့အခြေအနေအပါအဝင်ကမ္ဘာတလွှားစည်ရေးတင်းမာမှုတချို့ရှိနေချိန်မှာတကယ်ပဲအသုံးတည့်နိုင်အောင်မလားဆိုတာကိုတော့မြန်မာအရေးသုံးသပ်သူဦးအောင်ခင်ကအခုလိုဆိုလာပါတယ
်။အဲဒီဗက်မလိုက်လှုပ်ရှားမှုဆိုတာတော့ဒီဗက်မလိုက်လှုပ်ရှားမှုရဲ့ဒီငြိမ်းချမ်းစွာရှင်တွင်းနေထိုင်ရေးမူ9ရက်တူပါတော့ဒါရီယာဟူဟိုအရင်ကဒီ CA ခေပေါ်ဒီအမေရိကန်အနောက်တိုင်းအုပ်စုနဲ့ဆိုဗီယက်အုပ်စုပေါ်လေအဲတရုတ်ဆိုဗီယက်ကတစ်ဖက်အမေရိကန်တို့ဒီအနောက်တိုင်းကတစ်ဖက်နဲ့ဒီ CA ခေမှာ ပြိုင်တဲ့အချိန်မှာပေါ်လာတာပေါ့အဲ့တော့သူကဘေဘက်မှာမလိုက်ဖ ೇನೆ အဲဂျာရီကယက်တီမယ်ဆိုပြီးအိန္ဒိယကလည်းဒီလမ်းကိုလိုက်တယ်ဆိုတော့တရုတ်ကလည်းလိုက်တယ်ဗမာကလည်းလိုက်တယ်ဥနုခေပေါ့အဲ့ဒီခေကပေါ်လာတယ်ဆိုတော့အခုကတော့စေအေးခေလည်းမရှိတော့ဘူးဆိုတော့ဒါနဲ့ဒီသဘောတရားကိုတော့သူကဆက်ပြီးတော့အာလက်ခံထားတဲ့သဘောရှိတာပေါ့လေဒါမှမဟုတ်လေသူကဒီဟာတွေပြန်လှုပ်တယ်တော့ဒီအခုကတော့အင်အားကြီးနိုင်ငံကကမ္ဘာပေါ်မှာအမေရိကန်တစ်ခုပဲရှိတယ်ဆိုတော့ဒီဟာတွေပြန်လှုပ်တာတရုတ်နေနဲ့တော့အမေရိကန်ဘက်ကိုတိတ်ပြီးတော့မပါနိုင်အောင်ဆိုတဲ့သဘောမျိုးလေးဖြစ်နေတာပေါ့လေဒါနဲ့အခုကတော့တရုတ်ကကုန်သွယ်ရေးကိုပဲသူအဓိကထားနေတာပေါ့လေဒါတော့ဗမာကတော့သူအတတ်နိုင်ဆုံးသူစီးရုံနေတဲ့သဘောရှိတယ်သူကုန်သွယ်ရေးအောင်မြင်အောင်လို့ဆိုတော့အရင်တုန်းကလို့တော့ဒီထပြီးတော့စစ်တိုက်မယ်မတိုက်ဘူးဆိုတာတော့ဟိုအလားလာတော့နည်းနေတဲ့သဘောရှိတယ်ပေါ့လေ
အာဆီယံအလဲချာဥက္ကဋ္ဌအဖြစ်ဒီနေ့မှာတာဝန်ယူထားသူမြန်မာသမ္မတဦးသိန်းစင်ဟာဆိုရင်လေအရတအစိုးရသမ္မတအဖြစ်တာဝန်ယူခဲ့ခြင်းကစလို့တရုတ်နိုင်ငံကိုနှစ်ဆင်ဆိုသလိုတွားရောက်နေတာဖြစ်ပြီးဇွန်လ28ရက်နေ့တရုတ်နိုင်ငံကိုရောက်ရှိချိန်မှာလဲတရုတ်နဲ့မြန်မာအကြားဆက်ဆံရေးခိုင်မာစေဖို့အတွက်ကတိပြုပြောဆိုခဲ့တာပါတရုတ်မြန်မာဆက်ဆံရေးလေ့လာဆောင်ကြည့်သူဒေါက်တာလှကျော်စောရဲ့အမြင်ကတော့
ဗမာပြည်ကပွင့်လင်းလာမှုအောက်မှာအနောက်နိုင်ငံတွေကသူကပိတ်ဆို့မှုတွေပါတယ်အများကြီးလျှော့လာတာကိုလျှော့လာပြီးအနောက်နိုင်ငံနဲ့ဆက်ဆံရေးတွေသိပ်ကောင်းလာတဲ့အခါမှာအနောက်နိုင်ငံတင်တဲ့ဒီမိုကရေစီမူတွေနဲ့ပတ်သက်လို့နော်တမိုးတွေနဲ့ပတ်သက်လို့ဦးသိန်းစိန်တို့အစိုးရကအကုန်လုံးလိုက်လျောနိုင်လိမ့်မယ်မထင်ဘူးအဲ့တော့အနောက်နိုင်ငံကိုမလိုက်လျောနိုင်တော့အကုန်လုံးမလိုက်လျောနိုင်တော့တရုတ်နဲ့လည်းမိမပြတ်ဆက်ဆက်သွဲနေပုံရတယ်တရုတ်ကြတော့အဲ့လိုပြည်တွင်းရေးဝင်မဆွဲဘူးဆိုပြီးတော့သူကပြည်တွင်းကနိုင်ငံရေးတွေဘာတွေကြတော့တိတ်မပြောဘူးလေခတ်ဆောင်ဆောင်နေတာ哦အနောက်နိုင်ငံတွေကြတော့သူတို့ရဲ့ liberal democracy မူရသူတို့တံပိုးရအဲ့ဓာရီကနည်းနည်းဖိပြောလာတဲ့အခါမှာအဲဟိုဘယ်လိုခေါ်မလဲဒီဦးသိန်းစိန်တို့အစိုးရကတလောက်လေးမလိုက်နာနိုင်ဘူးလေအဲ့တော့ American ဘက်ကိုပဲအနောက်နိုင်ငံဘက်ကိုပဲပုံပြီးအော်လိုက်ဖို့ဆိုတာသူတို့တွေမဖြစ်နိုင်ဘူးဒါကြောင့်တရုတ်ကိုလည်းဆက်ဆံရေးမပြတ်ဆက်လက်ဆက်ဆံနေတယ်နဲ့တူပါတယ
်ဒီခီးစဉ်အတွင်းမြန်မာသမ္မတဟာတရုတ်သမ္မတရှီချင်းဖြင့်တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ဥက္ကဋ္ဌမစ္စတာဂျန်တဲဂျန်တို့နဲ့လည်းတွေ့ဆုံပြီးကြောက်ဖြူအထူးစည်းပွားရေးဆောင်အကောင့်ထဲဖော်ရေးကိစ္စတို့ကိုဆွေးနွေးခဲ့ကြပါတယ်မြန်မာနဲ့တရုတ်တို့ယဉ်ကျေးမှုစင်တာတည်ဆောက်ဖို့ယဉ်ကျေးမှုအမွေအနှစ်တူဖို့ထိန်းသိမ်းရေးမြန်မာနိုင်ငံအတွင်းအထွေထွေယောဂါကူဆေးရုံတွေတည်ဆောက်ရေးဖြစ်နိုင်စွမ်းကိုတရုတ်ဘက်ကလေ့လာဖို့နဲ့ဤပညာတက္ကသိုလ်ရတနာပုံမှာ Cyber City တည်ဆောက်ရေးအတွက်ဆက်သွယ်ရေးပစ္စည်းတွေအကူအညီပေးဖို့ကိုလည်းသဘောတူခဲ့ကြပါတယ်ရှင်
ရှိမှာခင်ဗျာမြန်မာနိုင်ငံမှာအဂရီလိုက်စာမှုတိုက်ဖြည့်ရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေလှုပ်ဆောင်သင့်တယ်လို့ထင်ကြပါသလဲကိုနဲ့မျက်နှာကြောမတည့်တဲ့သူတွေကိုဖြုတ်ထုတ်အရေးယူရဲကိစ္စမှာဒီလိုအဂရီလိုက်စာမှုဆိုင်ရာဥပဒေလက်ပစ်လက်ယူမှုဆိုင်ရာဥပဒေတွေကိုအသုံးချနေတယ်ဆိုရင်တော့ဒါဟာမှန်ကန်တဲ့လုပ်ရလားဆိုတာအခုလာမယ့်စနေနေ့တိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 2392-3554 fax နံပါတ် 2392-3552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပွဲမဆွေးနွေးနိုင်သူတွေဆွေးနွေးရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ခုည9နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်ရှင်။ရန်ပုံငွေမလုံလောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်လာနေတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေရဲ့လုံခြုံရေးကလည်းရေးကြီးတဲ့ကဏ္ဍဖြစ်နေတယ်လို့ကချင်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ကချင်စစ်ပြေးဒုက္ခသည်တွေလက်ရှိချုပ်နေရတဲ့အခက်အခဲတွေဘလို့ဝိုင်းဝန်းဖြေရှင်းကြမလဲဆိုတာကိုစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရက်ဖက်ကိုးပွဲတို့ရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်အတွင်းမြမအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့ကြားစီးရဲတင်းမာမှုတွေဖြစ်ပြီးတော့တိုက်ပွဲတွေပြန်ဖြစ်လာနေတဲ့အတွက်ဒုက္ခသည်တွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေအထားမှာဖြစ်လာနေတယ်လို့ကချင်ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရယ် နေစရာစားစရာအခက်ခဲတွေနဲ့ကြုံနေရတဲ့ဒုက္ခတွေဒီအတွက်ရံမုံငွေမလုံလောက်မှုမရှိတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရတယ်လို့ကချင်ငိမ့်ညရဲ့ကိုရက်ကမခွန်ကြာကပြောပါတယ်
အဲ့တော့ဒုက္ခတွေတွေနဲ့နံပါတ်1လို့အလိုအဆုံကတော့လုံခြုံရေးဖြစ်ပါတယ်သူတို့လုံခြုံစွာအာမခံနိုင်မှုအဲ့ဒါတခုလိုအပ်နေတဲ့ချက်အဲ့တော့အပြင်မှာတခုခုဖြစ်တိုင်းဒီဒုက္ခတွေစခန်းကိုလာလာတိုက်တယ်ဒီလိုရှိရင်တော့စခန်းနေရာပြန်ပြန်ဖြတ်တယ်ဆိုလို့ရှိရင်တော့ဒါအဆိုးအဆုံဖြစ်တယ်စခန်းဖြတ်လိုက်ပြီဆိုလို့ရှိရင်တော့ဘယ်ပညာရေးပေးတတ်မှရေးဘာမှလုပ်လို့မရတော့ရှင်သူတို့နောက်တတိယထပ်ပြောင်းရတာဖြစ်တယ်အဲ့တော့အတိရောက်တဲ့နေရာတိုင်းမှာဒုက္ခအစ်စ်ကပြန်ပြန်ရောက်တယ်အမညကြတော့ဒီရံပုံငွေမလုံလောက်မှုပေါ့အခုဒီနှစ်ထက်မှဆိုလို့ရှိရင်33ရာခိုင်နှုန်းပဲရံပုံငွေရဖန်တက်ဖြစ်သေးတယ်ပေါ့အဲ့တော့33ရာခိုင်ရံလိုအပ်တာရဲ့33ရာခိုင်နှုန်းပဲရှိသေးတယ်ဆိုတော့တနေ့အချိန်ကိုဘာစားကြမလဲပေါ့အဲ့ဒါအရန်ကိုဒုက္ခရောက်နေတယ်အဲ့တော့ရံပုံငွေမရှိဘူးဆိုတာဒီနိုင်ငံတကာကရံပုံငွေကိုပြောတာပါအဲ့တော့မရှိဘူးဆိုတဲ့အခါမှာကျတော့ဒီဟာတမရရောပညာရရောစားတော့ရရောအကုန်ဖြစ်ပါလေ
စီးရေးပြိပခါတွေမငိမ့်နိုင်သေးတဲ့3နှစ်တာကာလအတွင်းအစိုးရထိန်းချုပ်ရနည်းမြေ KIO ထိန်းချုပ်ရနည်းမြေတရုတ်မြန်မာနယ်စပ်ဘက်ကိုတင်းချောင်သူတွေနဲ့တောတောင်နေတဲ့ထွက်ပြေးတင်းချောင်နေရသူစစ်ပြေးဒုက္ခတွေပေါင်းစုစုပေါင်းတသိန်းခွဲကျော်အထိရှိလာနေပြီလို့လည်းမှန်းဆကြပါဗျ။ဒီလိုမျိုးတင်းချီလာနေတဲ့စစ်ပြေးဒုက္ခတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့ KIO ထိန်းချုပ်နယ်မြေတွင်းကဒုက္ခတွေကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးတွဲဗီဇာကအခုလိုပြောပါဗျ
။လက်ရှိအခက်အခဲတော့ကျွန်တော်တို့ကဒီနေရေးချင်ရဲ့လုံခြုံမှုလုံလောက်မှုမရှိတာကအခက်အခဲဖြစ်ပါတယ်။အခုစနော်တို့တရှုစွန်းတော့ဒီမန်ဝင်းကြီးပတ်ဝန်းကျင်မှာစံတဲ့အေးပြေလာမှာတက်ပွဲဖြစ်တော့ဒီနုံကနည်းနည်းပတ်ဝန်းကျင်မှာထွက်မထွက်ကြည့်ရတဲ့ဟိုဒီဘာဒီလဲအားလုံးထွက်ကြည့်ပုံကြတယ်။ဟိုနန်ခန်းစံပြေစီရောက်ရတယ်လေ။ဒီလိုဆိုတော့ဟိုဘက်မှာလည်းပဲကျွန်တော်တို့မြို့ပါစွန်းတော့ဘာသာရေးဒီကနေ့ပဲသူတို့ကိုခန်းနေဖွင့်ပြမှာပုံရင်ပေးတယ်အဲ့ဒီဘက်မှာလည်းပဲတို့ငရဲ့ဆိုင်ရဲ့ဆက်ခဲရှိမှာပဲကျွန်တော်တို့မှာလည်းပဲခုနပြောသလို၃နှစ်နှစ်ဒီတရားဟောင်းမှာပဲနေရတယ်ဆိုတော့ဒီလိုအခက်ခဲတာရှိပါတယ်ဒီခါတော့ဒီ local NGO တွေသူတို့ကဟိုတာဝန်ခွဲပေးမှာဤပေးမှာတက်စကန်တော့ဘယ်လိုလဲတာဝန်ယူမယ်ဆိုတော့သူတို့တာဝန်ခွဲတာပါတယ်ဒါမဲ့IDPG ရဲ့ဒီလုံငန်းအစောစရရတော့ဒါနဲ့ဖလုံးမရှိဘူး။တော့ငွေရေးကြေးရေးတုံးပေးမှလုပ်ပေးရမယ့်ဟာတွေစွမ်းမရေးတော့ပညာရေးပါတင်ကျောင်းပါတို့ဆိုတော့မင်းတန်လိုအပ်မှုရှိပါတယ်
။စစ်ဘေးကနေဘေးလွတ်ရာတိမ်းရှောင်ထွက်ပြေးနေရတဲ့ကချင်ဒုက္ခသည်တွေရဲ့အနာဂတ်နဲ့ဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေရောက်ရှိရေးအပါအဝင်မိုးရင်းကာလယာယီနေထိုင်ရေးအတွက်တဲအိနေဆောက်လုပ်ပေးရင်းနဲ့ကျန်းမာရေးဆောင်ရှောက်မှုတွေပေးနိုင်မှုအခြေခံစေဝါနဲ့လူသုံးကုန်ပစ္စည်းအဝတ်အထည်စတာတွေထောက်ပံ့ပေးနိုင်ရေးအရေးတကြီးဆောင်ရွက်ပေးဖို့အခုလိုမျိုးဒေသခံအရက်ဖက်အဖွဲ့အစည်းတွေကအစည်းအဝေးလုပ်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်တယ်လို့မခွန်ကြာကပြောပါရတယ်2011ခုနှစ်ကနေစလို့တကြော့ပြန်စစ်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ကချင်ပြည်နယ်တွင်းကဒုက္ခသည်တွေ၃နှစ်တာကာလအတွင်းတွေ့ကြုံနေရတဲ့အခက်အခဲအခြေအနေတွေနဲ့ပတ်သက်လို့ပါဝင်ဆွေးနွေးသူတွေထဲမှာအစိုးရဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြတ်မြတ်အုံခင်လည်းပါဝင်ပါတယ်။အခုလိုမျိုးအစိုးရအရက်ဖက်လူမှုအဖွဲ့အစည်းတွေကကချင်ဒုက္ခသည်တွေရဲ့အရေးအကူအညီပေးနိုင်မှုအခုလိုဆွေးနွေးတိုင်ပင်နေကြချိန်မှာပဲလက်ရှိကချင်ပြည်နယ်တွင်းတိုက်ပွဲတွေဟာပြန်ပြီးတော့မှဖြစ်လာတဲ့အတွက်နေရရင်ပြန်လို့တဲ့စစ်ဘေးတင်ကချင်ပြည်သူတွေဘက်မှာတော့ငိမ့်ညာရေးမျောလင်းချက်တွေဟာမှေးမိန်လာနေတယ်လို့လည်းကချင်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာပါဒေတာရင်းသတင်းတပုတ်ဘက်ကိုလှည့်ချရအောင်ပါရှင်။စစ်တပ်ရဲ့ဒါဝင်တွေကိုတိုးချက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ကလှုပ်ဆောင်နေတာကိုဒီသတင်းဖတ်တွင်မှာပဲဖိလစ်ပိုင်ကထောက်ကန်လိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာတရုတ်နဲ့ရေပိုင်နဲ့ချင်းထိဆက်နေတဲ့အိမ်ကြီးချင်းတွေကပူးပေါင်းပြီးတရုတ်ကအရှိနဲ့တောင်တရုတ်ပင်လယ်မှာအင်အားတိုးချဲ့လာတာကိုစန့်ကျင်လိုက်တာပါ။အဲ့ဒီလိုတန်တမန်ရှေးရနဲ့စစ်အင်အားတိုးချဲ့လာတာတွေကိုတော့ VOA သတင်းတောက်ဗစ်တိုးရီးယားမာရှီကတင်ပြထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
တောင်တရုတ်ပင်လယ်မှာတရုတ်ကပိုင်နဲ့တိုးချဲ့တောင်းဆိုလာတာနဲ့အမျှဂျပန်၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ဟာသူတို့ရဲ့စစ်ရေးနဲ့တန်တမန်ရေးရာဆက်ဆံမှုတွေကိုခိုင်မာအောင်ဆက်လက်လှုပ်ဆောင်လိုက်ပါတယ်။တရုတ်ရဲ့တဖြည်းဖြည်းတိုးလာတဲ့ရန်စမှုတွေကိုရင်ဆိုင်ဖို့အဲ့ဒီနိုင်ငံသုံးနိုင်ငံဟာသူတို့ရဲ့အတိတ်ကပဋိပက္ခတွေကိုမေ့ထားပြီးတုံ့ပြန်နေကြတာလို့ American အခြေစိုက် New American Security အဖွဲ့က Ellie Redner ကပြောပါတယ်
။ There's no doubt that countries in the region are collectively spooked by what they're seeing as a increased pattern of Chinese assertiveness from
ရှင်းနဲ့တောင်ပိုင်းတရုတ်ပင်လယ်တခြားတရုတ်ရဲ့အင်အားတဖြည်းဖြည်းတိုးချဲ့လာတာကိုဒေသတွင်းနိုင်ငံတွေကကြောက်လာကြတယ်ဆိုတာတန်ကြာဖြစ်စရာမလိုပါဘူး။
ပြီးခဲ့တဲ့နှစ်လကအခြေအနေတွေကတော်တော်တင်းမာခဲ့တာပါ။ VNN ပိုင်နယ်လို့ပြောတဲ့ရေပိုင်နယ်ကိုတရုတ်ကရေနံတူးစင်ရွှေ့ခဲ့တာပါ။နောက်အပတ်အနည်းငယ်အကြာမှာတော့ VNN နဲ့ဖိလစ်ပိုင်တပ်တွေဟာအငင်းပွားမှုဖြစ်နေတဲ့ကျွန်းပေါ်မှာရင်းရင်းနှီးနှီးတွေ့ဆုံခဲ့ပါတယ်။တစ်ဖက်နဲ့တစ်ဖက်လွှမ်းမိုးဖို့မကြိုးစားဘဲတရုတ်ရဲ့တိုးလာတဲ့အင်အားကိုအခုခံဖို့အတွက်ပေါင်းစည်းခဲ့ကြတာပါ။အဲ့ဒီနောက်အခုအပတ်အစောပိုင်းမှာပဲဂျပန်ရဲ့စစ်တပ်ဟာသူ့ရဲ့မဟာမိတ်တွေအတိုက်ခံရရင်ကူညီဖို့တာဝန်တွေတိုးချဲ့ဖို့လှုံ့ဆော်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့အစီအစဉ်ကိုဖိလစ်ပိုင်သမ္မတဘန်နီနိုအကွီနိုကလူသိရှင်ကြားထောက်ခံလိုက်ပါတယ်။ချိန်ထဲမှာပဲဂျပန်ဟာအမေရိကန်ပြည်ထောင်စုနဲ့အတူဖိလစ်ပိုင်နဲ့ဗီယက်နမ်ကပင်လယ်ပြင်ကင်းလှည့်တဲ့သင်္ဘောတွေကိုအဆင့်မြင့်တင်ပေးမယ်လို့ကြေညာလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်ကတော့လက်လျှော့မဲ့ပုံမပေါ်ပါဘူး။ပြီးခဲ့တဲ့မေလမြန်မာနိုင်ငံမှာကျင်းပတဲ့အစည်းအဝေးမှာတရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ချွမ်းကသူတို့တိုင်းပြည်အနေနဲ့ဒေသရင်းနိုင်ငံတွေနဲ့တောင်တရုတ်ပင်လယ်အရေးဆွေးနွေးညှိနှိုင်းအဖြေရှားကျင်းပတယ်။ဒါပေမဲ့နိုင်ငံအားလုံးပါဝင်လာရင်တော့ပြဿနာကိုဖြေရှင်းနိုင်မယ်မထင်ပါဘူးလို့ပြောပါရယ်။အဲ့ဒီလိုအခြေအနေဟာပြောင်းလဲမှာမဟုတ်ဘူးလို့ဝါရှင်တန်အခြေစိုက်နိုင်ငံတကာလေးလာရေးနဲ့မဟာဗျူဟာအဖွဲ့ကအကြံပေးဘွန်နီဂလေဆာကပြောပါရယ်
။ The Chinese believe that other nations are so economically dependent on China.that these other nations
တခြားနိုင်ငံတွေဟာတရုတ်ပေါ်မှာစီးပွားရေးအရမှီခိုးနေရပါတယ်။ဒါကြောင့်တရုတ်ကိုထိတ်တဲရင်ဆိုင်ဖို့အတွက်ဓာတ်ရိုက်လှုပ်တာတို့လှုပ်လာရင်လဲကြားရှိမခံပဲနောက်ဆုံးသူ့အလိုကိုပဲလိုက်မယ်လို့တရုတ်တို့ကယုံကြည်ပါတယ်ပြီးတော့အချင်းကသူတို့ဘက်မှာရှိတယ်လို့လဲသူတို့ကထင်ပါတယ
် Redna ကတရုတ်အနေနဲ့အတွက်မှားနိုင်တယ်လို့ပြောပါတယ
် I think people often think well war is impossible in Asia or conflict is impossible because these economies
စီးပွားရေးတွေဟာတယောက်နဲ့တယောက်မိခိုနေတဲ့အတွက်အာရှမှာစစ်မဖြစ်နိုင်ဘူးပြည်ပခါမဖြစ်နိုင်ဘူးလို့လူတွေကထင်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ဒီလိုစိတ်လှုပ်ရှားလွယ်ဖို့ကောင်းတဲ့နိုင်ငံရေးကိစ္စတွေအမျိုးသားရေးစိတ်ဓာတ်တွေနဲ့ပတ်သက်ရင်တော့အဲ့ဒီလိုစဉ်းစားချက်တွေကိုပယ်ချလို့ရပါတယ
်ပထမကမ္ဘာစစ်မဖြစ်ခင်ကလည်းအင်္ဂလန်နဲ့ဂျာမနီကအဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်ခဲ့တယ်လို့ Redna ကမှတ်ချက်ချထားပါတယ်ခင်ဗျာ
ကိုငင်းချန်းစုစည်းတင်ပြပေးခဲ့တာပါရှင်စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲစနေနေ့ညနေခင်းအစီအစဉ်တွေကလည်းမချခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အခုကတော့ဂျန်နေသေးတဲ့အချင်းတွင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ကြီးညာပေးပါမယ်ရှင
်ရုရှားနိုင်ငံကိုစင်ခေါ်အောင်ယူကရိန်းကိုအမေရိကန်ကမြောက်ထိုးပင့်ကော်လုပ်နေတယ်လို့ရုရှားနိုင်ငံသားဝန်ကြီးကဆွဆွဲပြောဆိုလိုက်ပါတယ်ယူကရိန်းကောင်းဆောင်တွေအနေနဲ့ထိတ်တိုက်တွေ့တဲ့လမ်းကြောင်းကိုဦးတည်အောင်မိမိတို့ရဲ့အမေရိကန်မိတ်ဆွေတွေကတွန်းအားပေးဖို့လိုလားနေတော့မယ်လို့ဒီကနေ့ရုပ်မြင်သံကြားကနေရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ကပြောခဲ့တာပါစစ်ဆက်ညှိနှိုင်းတာတွေဟာရုရှားနဲ့သူ့ရဲ့ဥရောပမဟာမိတ်တွေပေါ်မှာပဲတီမိထားမယ်ဆိုရင်ယူကရိန်းအချက်အလက်ကိုဖြည့်ရှင်းနိုင်မယ့်အခွင့်အလမ်းပိုကောင်းလိမ့်မယ်လို့လက်ဖရော့ကပြောပါတယ်မွတ်စလင်တို့အတွက်ထွတ်မြတ်ထားတဲ့ရမဒန်ဥပုလ္လာဟာဒီကနေ့မှပဲစတင်ပြီဖြစ်ပါတယ်ရမဒန်ကာလမှာဘုရားသခင်ကကိုရန်ကျမ်းမြတ်ကိုတမန်တော်မူဟမ္မဒ်ကိုပေးအပ်ခဲ့တယ်လို့မွတ်စလင်တို့ကယုံကြည်ကြပါတယ်။ဒီရမဒန်ဥပုလ္လာအတွင်းမှာမွတ်စလင်တွေနေ့ဘက်အလင်းရောင်ရတဲ့ရှိနေတဲ့အချိန်မှာဘာသာရေးကြဥပုပ်ဆောင်ကြပါတယ်။ထိုင်းနိုင်ငံမှာဂျာဖက်ကာလယာယီအခြေခံဥပဒေတရားကိုနောက်လမှချမှတ်ကျင့်သုံးမှဖြစ်ပြီး2015ခုနှစ်အောက်တိုဘာလမှာရွေးကောက်ပွဲတွေကျင်းပမယ်လို့အာဏာသိမ်းစစ်အစိုးရကတောက်ကြနေမှပြောလိုက်ပါတယ်။နိုင်ငံမှာဒီမိုကရေစီကိုပြန်ပြီးထိန်းသိမ်းတည်ဆောက်ဖို့ပိုပြီးတိကျတဲ့လုပ်ငန်းလမ်းစဉ်တစ်ခုကိုစစ်ဖက်အကြီးအကဲဗိုလ်ချုပ်ကြီးပရာယုတ်ချန်ဒိုချာကတနိုင်ငံလုံးကိုရုပ်မြင့်တန်ကြားကနေချပြပြောဆိုခဲ့တာပါဇူလိုင်လမှာဂျာဖက်ယာယီအခြေခံဥပဒေတရားကိုကျင်းပပြီး2015ခုနှစ်ဇူလိုင်လမှာစပြီးအာဏာသက်ရောက်မဲ့ရေရှည်အခြေခံဥပဒေမူကြမ်းတရားကိုရေးဆွဲမယ်လို့အာဏာသိမ်းစစ်ကောင်ဆောင်ကပြောပါတယ်ပနမားနိုင်ငံတရားရုံးတရုံးကမြောက်ကိုရီးယားသင်္ဘောရဲ့ကက်ပတိန်နဲ့တခြားအရာရှိနှုတ်ကိုလက်နက်မှောက်ကိုမှုကနေကင်းလွတ်ခွင့်ပေးလိုက်ပါတယ်မနေ့ကအဲ့ဒီသင်္ဘောပနမားတူမြောင်းနယ်ကိုဝင်လာတဲ့အချိန်သင်္ဘောပေါ်မှာကျူးဘားနိုင်ငံကလက်နက်တွေကိုကြီးညာမထားဘဲတည်ဆောင်လာတယ်ဆိုပြီးတော့ဖမ်းဆီးခံခဲ့ကြရတာပ
ါတရင်ချင်းချုပ်ကိုကုကြော်ကြော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂဲဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.